NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေဦးကိုနေလောက်ကြံတက်ဖြတ်ခံရမှုမှာနောက်ွယ်ကနေငွေပေးခိုင်းစေသူဟာဒုတိယဗိုလ်မှူးကြီးဟောင်းတဦးဖြစ်တဲ့ဆိုတဲ့တရားခံလို့ဆွဆွဲခံရသူရဲ့ထွက်ချက်ကိုနိုင်ငံတော်သမ္မတရုံးကထုတ်ပြန်ပါတယ်။တနက်သမားကြည်လင်းနဲ့နောက်ဆက်တွဲဖန်းစီရမိသူအောင်ဝင်းစော်တို့နှစ်ဦးရဲ့ထွက်ချက်ပေါ်မူတည်ပြီးထုတ်ပြန်တာဖြစ်ပါတယ်။2014ခုနှစ်ကတမရော်ကနေအနားယူခဲ့တဲ့ဒုဗိုလ်မှူးကြီးဟောင်းအောင်ဝင်းခိုင်းဆိုသူကငွေသိန်း1000နဲ့လောက်ကြံခိုင်းစေတာဖြစ်တယ်လို့ဆိုထားပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်တမရရုံးကိုရှားဖောင်ကဆက်သွယ်မေးမြန်းထားပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့အမှုမှာနောက်ွယ်ကနေငွေပေးခိုင်းစေသူဟာမြန်မာစစ်တပ်အတွင်းတာဝန်ထမ်းဆောင်ခဲ့သူဒုတိယဗိုလ်မှူးကြီးဟောင်းအောင်ဝင်းခိုင်ဆိုသူဖြစ်တယ်လို့သိရတဲ့အတွက်အမှုမှန်ပေါ်ပေါက်အောင်စစ်တပ်နဲ့လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကအခုလိုပြောပါတယ
်။ချက်စင်ကိုအချင်းလုံးပြန်ပြောရင်ဒီလိုမျိုးဒီလိုစစ်ခတ်ပြီးတော့လောက်တာကဒီလင်းကိုငွေပေးတာကကျွန်တော်တို့ဒီနေ့ကဒေါက်တာတဲ့ထုတ်ပြန်ချက်မှာပါတဲ့အောင်ဝင်းစော်အဲ့အောင်ဝင်းစော်ကိုသက်ဆံဒီထောက်ပံ့ပြီးတော့ဒီဥပဒေကိုပြစ်မှတ်ဖြစ်လောက်ကြံမင်းခိုင်းတာကငွေပေးပြီးတော့ခိုင်းစီတာကအခုကျွန်တော်တို့ထုတ်တာလည်းအောင်ဝင်းခိုင်းတယ်ဒီအခုလောဆယ်အောင်ဝင်းခိုင်းရတော့ကျွန်တော်တို့မဖန်းဝီယာမီခြင်းမရှိသေးပဲထပ်ပြီးလုံးမြောက်နေတယ်အနေသားတော့ရှိတယ်အဲဒီနောက်ဆိုတဲ့အရာပဲအခုကျွန်တော်တို့ကစစ်သေးနေတာဖြစ်တယ်အဓိကအဲဒီအခုတယ်လီဖုန်းနဲ့ညွန်ကြားပြီးတော့ဘလိုလုပ်ပဲချိန်ချိန်ဆိုင်မယ်ဆိုတဲ့ခါတွေကတော့ကျွန်တော်တို့အခုကျွန်တော်တို့ထုတ်ပြန်ထားတဲ့အောင်းဝင်းခိုင်ဖြစ်တယ်ဆက်ပြီးတော့လည်းကျွန်တော်တို့ကအခုအောင်းဝင်းခိုင်ကိုလုံးမြောက်နေတယ်ဒီဖန်းဝီယာမီကျွန်တော်တို့တက်နဲ့ရဲနဲ့ပူးပေါင်းကဆောင်ရွက်နေတယ်ဘာကြောင့်လဲဆိုတော့အဝင်းခိုင်ကကျွန်တော်တို့တက်မတော်မှာဒုတိယဘုံကြီးစနစ်တောင်းထမ်းဆောင်ခဲ့တယ်။မိမိသဘောနဲ့နှုတ်ထွက်ခဲ့တဲ့အရာဖြစ်တယ်လို့မကြသေးဘူး။အဲတော့ဒီအဲရနဲ့ဆက်ဆက်ပတ်သက်နေတဲ့ဟာတွေကျွန်တော်စုံစမ်းပရိုတိုတိုက်နေခြင်းနဲ့ပေါင်းပြီးတော့ကျွန်တော်လုပ်နေတာဖြစ်တယ်။
ရှင်းနေဦးကိုနီကိုလောက်ကြံတက်ဖြတ်ပေးဖို့ငွေပေးခိုင်းစေသူလို့ဆိုတဲ့အောင်ဝင်းခိုင်ဟာထွက်ပြေးလွတ်မြောက်နေစေရှိပြီး2014ခုနှစ်အတွင်းမိမိသဘောဆန္ဒနဲ့စစ်တပ်ထဲကနေထွက်ခဲ့သူဖြစ်တယ်လို့တော့သမရယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အောင်ဝင်းခိုင်ဟာတရားခံလို့ဆွဆွဲခံထားသူအောင်ဝင်းဇော်ရဲ့ညီဖြစ်တယ်လို့နိုင်ငံတော်သမရယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရားခံအဖြစ်ဆွဆွဲခံရသူအောင်ဝင်းစော်ရဲ့ထွက်ဆိုချက်အရဦးကိုနီကိုလောက်ကြံတက်ဖြတ်ပေးဖို့ညီဖြစ်သူအောင်ဝင်းခိုင်ကသူ့ကို2016ခုနှစ်ဇွန်လလမှာလာရောက်ကမ်းလှမ်းခဲ့တာဖြစ်ပြီးလောက်ကြံတက်ဖြတ်ပေးရင်ငွေကျပ်သိန်း1000ပေးမယ်လို့လည်းဆိုပါရယ်ရှစ်နှစ်ဦးကိုနီကိုအနီးကလေးစိတ်မှာပြစ်တတ်ခဲ့သူအသက်50နှစ်အရွယ်ကြည်လင်းကိုတော့အောင်ဝင်းစော်ကတဆင့်ငွေပေးခိုင်းစေခဲ့တာလို့ကြေညာချက်မှာဖော်ပြပါရယ်အခင်းဖြစ်တဲ့အချိန်မှာသူတို့အားလုံးရင်ကုန်လေးစိတ်မှာရှိနေပြီးတော့အောင်ဝင်းခိုင်ဟာတယ်လီဖုန်းမဲ့ကတဆင်ဥက္ကဏီဝင်လာမဲ့လမ်းအချိန်တွေကိုညွန်ကြားပေးပို့ခဲ့တယ်လို့တရားခံဆွဆွဲခံရသူတွေထွက်ချက်အရသိရပါဗျ။ရှစ်နှစ်ဥက္ကဏီကိုလောက်ကြံတက်ဖြတ်ပေးဖို့အစောပိုင်းကမ်းလှမ်းခံရတဲ့အထက်မှာကိုအောင်ဆိုးဆိုသူလည်းပါဝင်ပြီးသူကတော့ကမ်းလှမ်းချက်ကိုလက်မခံဘဲညှင်းပယ်ခဲ့ပါဗျ။ဒါပေမဲ့လည်းတရားခံလို့ဆွဆွဲခံထားသူအောင်ဝင်းစော်ရဲ့ထွက်ဆိုချက်အရကမ်းလှမ်းချက်နဲ့ပတ်သက်ပြီးကိုအောင်ဆိုးကနောက်ပိုင်းမှာပြန်ပြီးဆက်သွယ်လာခဲ့တယ်လို့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့သူ့အနေနဲ့ပြန်ပြီးဆက်သွယ်တာမျိုးမရှိတဲ့အကြောင်းကိုအောင်ဆိုးကအခုလိုပြောပါဗျ
။ဆက်သွယ်တော့လူတက်ပြီးဘူးလို့ဟောဆရာပြီးလို့တခုမှလည်းဘာမှမပြောမိပါဘူးဗျာ။တစ်လုံးမှလည်းပြောမိပါဘူး။လူတက်ပါမယ်လို့ဆရာပြီးပါလို့ဝေဖောက်ပြီးတော့တစ်လုံးမှလည်းပြောမိပါဘူးဗျာ။ကျွန်တော်တမားကြီးကကောင်းကင်လုံးကိုစားတော့တယ်ဒီလုပ်ကိုကျွန်တော်လက်မခံဘူးဒါကသူ့လုပ်ကတေးကြတယ်မလို့ရှင်လဲကျွန်တော်တရားဝင်တရေပုံကိုကျွန်တော်ကခတ်တာသူ့ဘုရားတခုဖြစ်တော့ကျွန်တော်အထင်မကြီးကအထင်မကြီးတော့ကျွန်တော်အဲ့လိုပဲနော်ဆော့တက်ခဲ့မိတာပေါ့ဆော့တက်ခဲ့ပြီးတော့ဒီလိုကောင်းကဒီလိုလုပ်ကိုလုံးမလားဆိုတော့ကျွန်တော်နည်းနည်းတော့တန်တရားတော့ဖြူကြည့်တယ်ဒါနဲ့ကျွန်တော်စိတ်ကမထင်ဘူးဗျာဟိုတကယ်လို့ထင်ခဲ့လဲကျွန်တော်ကဒါသူကနိုင်ငံသားမှာတရားကိုတကယ်တတ်မယ်လို့ဥပ္ပိနီတတ်မယ်လို့ဒါပေမဲ့အဲ့ဒီအမရရောတတ်မယ်ဆိုတော့ကျွန်တော်ပြီးခဲ့လို့ကျွန်တော်ကတော့ချက်ချင်းသွားပြီးတရေပုံမှာပါကျွန်တော်ကတော့ကောင်းမလို့ပဲစောင့်နေပြီကျွန်တော်လက်ရှိကြံထွက်လာတော့3နှစ်ကျော်ပြီဘယ်လိုလူစုတွေပဲကျွန်တော်ရေအလားမခံဘူးပေါင်းလည်းမပေါင်းဘူးဆက်တယ်ဘူးကျွန်တော်လက်ရှိတောင်းနေစလို့ပြည်ဘူးဒါမှမဟုတ်ကျွန်တော်ရိုးသားတော်လည်းကိုစားတော့တယ
်ဇန်နဝါရီလ29ရက်နေ့ကအင်ဒိုနီးရှားနိုင်ငံကနေပြန်လာတဲ့ NLD ဥပဒေအကြံပေးရှင်းနေဦးကိုနီဟာရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်မှာတနက်နဲ့အနီးကပြစ်တခံလိုက်ရတာဖြစ်ပါတယ်ဒီလောက်ကြံမှုဟာနိုင်ငံရေးလူမျိုးရေးပတ်သက်ဆက်နွယ်မှုရှိမယ်ဆိုပြီးအများကယူဆကြပါတယ်ဒါကြောင့်လေဘာသာရေးလူမျိုးရေးသွေးထိုးလှုပ်ဆော်မှုတွေနဲ့တည်ငြိမ်မှုပြပြအောင်လှုပ်ဆောင်မှုတွေကိုအထူးကူပြုကြဖို့သမ္မတရုံးရဲ့ဒီကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်